ဒီရက်မှာကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေတော်တော်လေးပြင်းပြင်းထန်ထန်ဖြစ်နေတယ်ကြားလို့ပါဆရာတို့ဒီကိစ္စနဲ့ပတ်သက်ပြီးဘာများသိရပါလဲရှင်ဟိုဘလောက်ထိပြင်းထန်နေတယ်လို့ရောဆရာတို့သိရလဲရှင်
လောလောဆယ်ဆယ်ကကျွန်တော်တို့ကဒီ Facebook တဲ့တင်းလောက်ပဲတွေ့နေရတယ်ဆိုတော့ Facebook တဲ့တင်းကြတော့တချို့ကဟုတ်တယ်လဲပါတယ်တချို့ကမဟုတ်တယ်လဲပါတယ်တချို့ကဟိုအဟောင်းတွေလဲဟိုဓာတ်ပုံအဟောင်းတွေလဲတင်တာလဲရှိတယ်ပေါ့လေအခု Spotify အနည်းဝန်းကျင်လည်းနဲ့ကြီးပြတာတို့ကြတာတို့ဒါတွေလဲကြားတာပေါ့လေပမော်လမ်းဘက်ထိတွေ့တာတို့ကျွန်တော်တို့ဒီအခုမိုးကောင်းနမ်တီဘက်မှာလည်းနဲ့ကြီးကြတာတို့ပေါ့လေအဲ့လိုပဲတွေ့နေရတယ်အတတီကြကြတော့ကျွန်တော်တို့လည်း up to date ကမတည်ဘူးဖြစ်နေတယ်ဒါပေမဲ့ခုနပြောသလိုပေါ့ဟိုဘက်လည်းဖြစ်တယ်ဆိုတဲ့ဟာမျိုးဒီဘက်လည်းဖြစ်တယ်ဆိုတဲ့ဟာမျိုးအဲ့လိုမျိုးတော့ကြားနေရတာ
ဟုတ်ကဲ့အခုတိုက်ပွဲတွေဖြစ်နေတယ်ဆိုတော့လေရွာသားတွေဒေသခံတွေအနေနဲ့ရောဟိုသူတို့ဘယ်လိုတွေများရှိကြမလဲရှင
်ဒီလိုပြန်ပြီးတော့ဖြစ်လာတဲ့အခါတော့ဒီနေရာစုဖက်စစ်ဆောင်ဆန်းကလူတွေကတော့ပို့ပြီးတော့စေအငယ်ပြီးတော့ပို့ပြီးတော့ထိတ်လာနေကြတာပေါ့တချို့ကြတော့ဟိုနမ်တီဂျထူစုဘက်ကကတော့တချို့ကတော့အရင်နမ်တီဘက်မှာခဏစစ်ဆောင်လာပြီးတော့ပြန်လေတထုစုမှာပြန်ပြီးတော့နေရာချပေးထားတယ်အဲ့ဒီအဖွဲ့တွေလည်းတချို့ကတော့ပြန်ပြီးတော့ထွက်ပြေးတယ်ဆိုတဲ့ဟာမျိုးဟိုကြားရတယ်သူတို့ကပို့ပြီးတော့ထိတ်လန့်ကြတာပေါ့
ဟုတ်ကဲ့ဒီကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့ဒီစစ်ဆောင်ဒုက္ခတွေပေါ့နော်ဘယ်လောက်လောက်ရှိနေမလဲဆရာဘယ်လောက်လောက်ရှိနိုင်မလဲ
လူတိုင်းကတော့ဒီတိကျကျတော့မတိနိုင်ပေမဲ့ကမ္ဘာလုံးတက်တာကတော့အလုံးစုစုပေါင်းစံတိန့်ကျော်လောက်ပြောဆိုနေကြတဲ့အနေအထားရှိပါတယ
်ဟုတ်ကဲ့ဦးကျွန်တော်တို့ကြားတာကတော့ဒီဒုက္ခတွေတွေမှာစာဝင်နေရေးအခက်အခဲတွေကြုံနေရတယ်ဆိုတာမျိုးကြားရတယ်ရှင
်ကျွန်တော်တို့ရှီမန်ကတော့စစ်မဆောင်ရပဲနဲ့နေနေရတဲ့အခြေခံလူတန်းစားတွေတောင်မှသူဟာနဲ့သူတော်တော်လေးခက်ယုံကံပြီးတော့ရှာဖွေစားတောက်နေရတဲ့အနေအထားမျိုးဖြစ်နေတယ်ဆိုတော့ဟိုစစ်ဆောင်တွေကြတော့အခက်အခဲကတော့အများကြီးရှိတာပေါ့နေစင်စားဖို့နေရေးတို့ရဲ့ပညာရေးကျမ်းမာရေးနောက်ဆုံးတို့ရဲ့နေစင်ဘဝလုံခြုံရေးကအစနောက်ဆုံးတို့ရဲ့စိတ်ကျမ်းမာရေးကအစအခက်အခဲအများကြီးရှိပါတယ်တို့ကတော့နေတာကြလာတော့ဟိုစိတ်သက်အချင်းစာရိတ်တွေရော့ရေးလာတဲ့အပိုင်းတွေရဲ့အဲ့ဒါတွေကတော့တကယ်ကိုလိုအပ်နေတဲ့အပိုင်းဖြစ်ပါတယ
်ဟုတ်ကဲ့ကချင်ပြည်နယ်အတွင်းမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒီထွက်ပြေးကြရတဲ့ဒီဒုက္ခတွေနဲ့ပတ်သက်ပြီးတော့ပေါ့လေဟိုဘာတွေဆောင်ရွက်နေတာတွေရောရှိတယ်လို့သိရတယ်ဆရာတို့အနေနဲ့ရောဘာတွေဆောင်ရွက်နေတာတွေရောရှိပါလဲရှင
်ဒုက္ခတွေနဲ့ပတ်သက်တဲ့ဥစ္စာကိုကျွန်တော်တို့ပြည်နယ်အစိုးရဘက်ကရောတို့တို့တတ်နိုင်တယ်လို့လက်လမ်းမီတယ်လို့တော့သွားပြီးတော့ကူညီတာတို့အားပေးတာတို့လည်းရှိပါတယ်ကျွန်တော်ကတော့မြစ်ချနာကချင်ပြည်နယ်မြို့မြို့ဖားတွေနဲ့လူမျိုးပါတီဘာသာမခွဲခြားပဲနဲ့အားလုံးနဲ့ပူးပေါင်းပြီးတော့ချင်းပြင်းနဲ့အခမဲ့ဆေးဝါးကုသရေးဖောင်ဒေးရှင်းအနေနဲ့ကတော့နေရာတကာဖစ်ဆောင်စခန်းတွေကိုတောက်လျှောက်ဆေးလိုက်ပြီးတော့ကုသပေးနေတာတော့ရှိပါတယ်အဲ့ဒါအခုဆိုရင်အားလုံးလူနာပေါင်းဆို1000ကျော်ကုသပေးပြီးတော့ဆေးရုံကင်ပေးတာကတော့ဒီနှစ်လောက်အတွင်းမှာအယောက်150လောက်တော့ရှိပါတယ်ဟိုတလောကလည်းပဲစွန်ပရာဘုံပုတ္တဟိုဘက်ဆေးကုသွားဖို့တော့အစီအစဉ်နဲ့ဒါမဲ့ဟိုအဲ့ဒီတုန်းကတရားတွေပြန်ပြက်သွားတော့အေးဝိုင်းမော်မြို့နယ်ဘက်ကိုပဲဆရာဝန်တွေနဲ့သစ်ဆောင်စခန်းတွေကိုဆေးသွားကုတာပေါ့လေအဲ့လိုအလင်းတင့်တယ်လို့တို့တို့ကလည်းသွားအားပေးရင်းနဲ့ဆေးဝါးကုသပေးတဲ့ကိစ္စတွေကိုလည်းပဲအလင်းတင့်တယ်လို့တော့ကျွန်တော်အားလုံးနဲ့လက်တွဲပြီးတော့အဲဥဆောင်ပြီးတော့ဆောင်ရွက်နေပါတယ်ဟိုတလောကတော့ဂျပန်ကကူညီတဲ့ဆန်တွေလည်းလိုက်ပြီးတော့ကူညီထောက်ပံ့တာဒီအဲမှာလည်းကျွန်တော်လည်းပါဝင်ခွင့်ရခဲ့တာပေါ့အဲ့လိုကူညီတဲ့အပိုင်းတွေလည်းရှိပါတယ
်ဟုတ်ကဲ့ကူ NLD ဥဆောင်တဲ့အစိုးရလက်ထက်မှာငြိမ်းချမ်းရေးဟိုပေါ့လေအခုကြိုးပမ်းဆောင်ရွက်နေတဲ့အချိန်မှာအခုလိုတိုက်ပွဲတွေပေါ့နော်ဖြစ်နေတဲ့အခြေအနေတွေပေါ်မှာဆရာအနေနဲ့ဘယ်လိုများသုံးသပ်လို့ရမလဲရှင်ဒါကအခုဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်မှာပေါ့လေဘယ်လောက်ထိထိခိုက်မှုရှိရလို့ရောဆရာသုံးသပ်လို့ရနိုင်မလဲရှင
်ဟိုငြိမ်းချမ်းရေးဆိုတာကတော့အပြစ်အခက်ရစေးရေးကတော့အခြေခံပေါ့လေအပြည့်အခရစေးရေလုံနိုင်မှငင်းချမ်းရေရှိလာပြီးတော့နိုင်ငံရေးဆွေးနွေးပွဲကိုအဲ့ဒီကနေတဆင့်သွားမှကောင်းမွန်တဲ့လမ်းကြောင်းနဲ့ခိုင်မာတဲ့သဘောတူညီချက်တွေရနိုင်တဲ့အနေအထားမျိုးရှိတော့ငင်းချမ်းရေလည်းလုံရင်နိုင်ငံရေးဆွေးနွေးပွဲလည်းလုံရင်နဲ့တိုက်ပွဲလည်းဖြစ်နေရင်နဲ့ဆိုရင်သူကတဟဇာတတော့မဖြစ်ဘူးလက်တွေ့မှာအခက်အခဲအများကြီးဖြစ်နေတဲ့အနေအထားရှိပါတယ်
ဟုတ်ကဲ့ဆရာအခုကချင်ပြည်နယ်အတွင်းငင်းချမ်းရေရဖို့အတွက်ဆိုရင်အဓိကဘာတွေလိုအပ်နေပါလဲဆရာ
အဓိကကတော့ဒီပြစ်ချခတ်ချနှစ်ဖက်စလုံးတိုက်ခိုက်ပြီးတော့ပြည်သူလူထုဒုက္ခရောက်တာနဲ့ဒီလိုတိုက်ပွဲဖြစ်နေတယ်ဆိုရင်တော့ငြိမ်းချမ်းရေးတွေးဆုံဖို့ခက်တယ်ဆွေးနွေးဖို့ခက်တယ်ယုံကြည်မှုလည်းပို့ပြီးတော့ခက်ခဲသွားနိုင်တယ် ဒါကြောင့်မလို့ပထမအဦးဆုံးတော့တိုက်ခိုက်တာမလုပ်ဘဲနဲ့တိုက်ခိုက်တာကိုရက်ဆိုင်ပြီးတော့တွေးဆုံပြီးတော့ဆွေးနွေးမှပဲလမ်းကြောင်းကအရေးရှိမယ်လို့အဲ့လိုသုံးတတ်တယ်
ဟုတ်ကဲ့အခုလိုဖြစ်ကြပြတာကျေးဇူးများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျ